Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA American မြန်မာပိုင်းအစီအစဉ်ရဲ့2025ခုနှစ်မေလ29ရက်တောက်ကြနေညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16 19 25တို့ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အရှိတော်အရှာဒေတာကလက်စီပြေဒုက္ခတွေရေးထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့ထဲမှာတော့ပင်လယ်ပြင်နဲ့ဒုက္ခရောက်နေသူတွေကိုအမြန်ဆုံးကယ်တင်နိုင်မှုဆွေးနွေးရပါတယ်အချင်းပြတ်ခြားစားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ကြားကပဲကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌရာထူးအတွက်ဒီကနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတိုင်းသတင်းတွေကိုမတ်တည်ထိုင်တဲ့သူကြီးညာပေးမှာပါ
ဒီညနေခင်းသတင်းလွှာတွေထဲမှာတော့နိုင်ငံသားတွေကန်ဆောင်တဲ့ယာယီတပ်တွေခံလက်မဲ့ White Cat တွေရဲ့နောက်ဆုံးအခြေအနေအကြောင်းကိုလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးခင်ကြီးကအခုလိုပြောလိုက်ပါတယ်
ဒီလက်မှတ်ခံရလို့ရှိရင်ကုတောင်ကဆက်ပြီးတော့နိုင်ငံသားစီစဉ်ခံရမှာ။နိုင်ငံသားစီစဉ်မခံရင်လည်းတော့တောင်ပဲ။နိုင်ငံသားစီစဉ်ခံတဲ့အခါတော့80%ကိုလည်းဘယ်လိုဖြစ်
အဲ့ဒီနောက်မှာတော့ဒေတာတွင်လေးစီးပြေးတွေအရင်နဲ့ပတ်သက်လို့လည်းနားဆင်ရမှာပါ။ဒါ့အပြင်ကိုကန့်ဒေတာစစ်ပွဲရဲ့နောက်ဆုံးရအခြေအနေတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေနဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ကကြီးညာပေးမှာပါ။
ရှိတော်ရှာဒေတာပင်လယ်ပြင်မှာလေဆီးထွက်ပြေးနေကြတဲ့ရွှေပြောင်းဝင်ရောက်သူထောင်ပေါင်းများစွာကိုကယ်တင်နိုင်ရေးအရေးကြီးဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း18နိုင်ငံပါဝင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကညီလာခံမှာအမေရိကန်လက်ထောက်နိုင်ငံကြီးအရေးဝန်ကြီးအန်ရစ်ချက်ကပြောဆိုလိုက်ပါတယ်လူတက်တွေကိုအမြန်ဆုံးကယ်တင်နိုင်အောင်နီလန်ကောင်းတွေရှာဖွေဖို့ဆက်လွှင့်နေပင်လယ်ပြင်ကိုဖြတ်တန်းသွားလာနေသူတွေနဲ့ပတ်သက်လို့ကင်တွယ်ဖြစ်ရှင်းကြဖို့အန်ဒီအကြီးမလာတဲ့ခီးကိုစွန့်စွန့်ဆက်ဆက်သွားနေကြတဲ့အကြောင်းရင်းကနေဘာတွေရှိနေသလဲဆိုတော့ရှာဖွေဖို့လိုအပ်နေတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးကပြောဆိုခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေပါတက်ရောက်လာခဲ့တဲ့ညီလာခံကိုလက်ခံကျင်းပပေးခဲ့တဲ့ထိုင်းနိုင်ငံကဒုတိယဝန်ကြီးချုပ်ထန်နဆက်ပတ်တီမပရာဂွန်ကတော့ပြဿနာတွေကြီးထွားမလာအောင်အားလုံးပူးပေါင်းကြိုးပမ်းမှုတိုက်တွန်းသွားခဲ့ပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်နေပေမဲ့ထိရရောက်ကန်တွယ်ဖြစ်ရှင်းတာမျိုးမရှိဘူးလို့ဝေဖန်တာခံနေရတဲ့မြန်မာအစိုးရကတော့ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံကိုကြီးအပြစ်မတင်သင့်ဘူးလို့ညီလာခံမှာပြောဆိုခဲ့တာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဗိုလ်ကာတက်ကတော့မြန်မာနိုင်ငံကထွက်ပြေးလာသူတွေအတွက်အစိုးရကတာဝန်ယူဖို့လိုအပ်တယ်လို့ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာနိုင်ငံသားအဖြစ်အထိမှတ်ပြုလက်ခံဖို့လည်းလိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါညီလာခံကိုတက်ရောက်လာတဲ့မြန်မာကိုယ်စားလှယ်ဦးထင်လင်းကတော့တချို့ကိစ္စတွေကပြည်ရင်းရာကိစ္စတွေသာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်မြန်မာဆွေကတော့လက်ရှိပြည်ဒုက္ခသည်အရေးနဲ့ပတ်သက်လို့ပူပေါင်းဆောင်ရွက်မှာဖြစ်တယ်လို့ထွက်ပြေးလာသူတွေရဲ့မြန်မာနိုင်ငံသားတွေပါဝင်နေဆိုရင်လည်းပြန်လည်လက်ခံဖို့အသင့်ရှိတဲ့အကြောင်းအစိုးရမှာပဲပြောဆိုထားတာပါဒီကနေ့မှာလဲ ARV တိုင်းဖြာဝုံမြို့နယ်ထဲမှာလေစီပြေးလာသူ928ဦးကိုမြန်မာရေတပ်ကကြားပြတ်ဖမ်းဆီးမိခဲ့တဲ့အကြောင်းနဲ့ဒီထဲမှာကလေးငယ်55ဦးနဲ့အမျိုးသမီး84ဦးပါဝင်တယ်လို့လဲမြန်မာဆွေရကသတင်းထုတ်ပြန်ထားပါတယ်
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အဖွဲ့ဝင်တွေညီညွတ်ကြဖို့ဥက္ကဋ္ဌဆဘလတာကတိုက်တွန်းလိုက်ပြီးသူ့အနေနဲ့ဥက္ကဋ္ဌအဖြစ်ပြန်လည်ရွေးကောက်ခံခဲ့ရရင် FIFA ရဲ့အဂတိလိုက်စားမှုပြဿနာတွေကိုကျော်လွှမ်းနိုင်အောင်ဆောင်ရွက်မယ်လို့လည်းကတိပြုပြောဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဇူရစ်မြို့တော်မှာကျင်းပနေတဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့65ကြိမ်မြောက်နှစ်ပတ်လည်ညီလာခံမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီကနေ့တောက်ကြနေမှာပဲ FIFA အဖွဲ့ဝင်တွေကဥက္ကဋ္ဌတစ်ကိုမဲခွဲဆုံးဖြတ်ကြမှာမို့မစ္စတာဘလတ်တာနောက်ထပ်သက်တမ်းထပ်ပြီးတာဝန်ထမ်းဆောင်ခွင့်ရမရလဲထွက်ပေါ်လာမှာဖြစ်ပါတယ်။ဂျော်ဒန်မင်းသားအလီဘင်အယ်ဟူစိန်ကလည်း FIFA ဥက္ကဋ္ဌနေရာအတွက်လက်ရှိဥက္ကဋ္ဌမစ္စတာဘလတ်တာကိုစိန်ခေါ်ထားတာဖြစ်ပါတယ်။ညီလာခံတယောက်ဖို့စုဝေးရောက်ရှိနေကြတဲ့ဘောလုံးဖွဲ့ချုပ်ထိပ်တန်းတာဝန်ရှိသူ9ဦးတို့ကိုဗုဒ္ဓဟူးနေ့တုန်းကဖမ်းဆီးလိုက်တာဟာဆိုရင်အတော်လေးတုန်လှုပ်စရာကိစ္စဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဘောလုံးဖွဲ့ချုပ်ရဲ့ရှေ့လုပ်ငန်းစဉ်တွေဆက်ပြီးလှုပ်ဆောင်သွားနိုင်ဖို့အသင်းအဖွဲ့စိတ်ဓာတ်နဲ့စီးလုံးညီညွတ်ကြဖို့ကိုပန်ကြားပါတယ်လို့မစ္စတာဘလတ်တာကပြောဆိုခဲ့ပါတယ်တကယ်လို့2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုရုရှားနဲ့ကာတာနိုင်ငံတို့ကသာကျင်းပခွင့်မရခဲ့ဘူးဆိုရင်ဒီကနေ့ရင်ဆိုင်နေရတဲ့ပြဿနာတွေဖြစ်လာမယ်မထင်ဘူးလို့လည်းသူကထပ်လောင်းပြောပါတယ်2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲကျင်းပခွင့်ရှင်ပြိုင်မှုမှာအမေရိကန်တို့လည်းရှုံးနိမ့်ခဲ့တာဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲအမေရိကန်တို့ကလူ14ဦးတို့ကိုပြစ်မှုဆိုင်ရာဆွဲချက်တင်တာမှာတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတည်မှာမ မှုငွေမဲခဝါချမှုစတဲ့ဆွဲချက်တွေလည်းပါဝင်ပါတယ်။2018နဲ့2022ခုနှစ်ကမ္ဘာဖလားကျင်းပခွင့်နဲ့ဆက်နွယ်ပြီးလွဲမှားတဲ့စီမံခန့်ခွဲမှုတွေနဲ့ငွေမဲခဝါချမှုတွေရှိခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုတော့ဆွစ်ဇာလန်နိုင်ငံကတီးခြားစုံစမ်းစစ်ဆေးနေပါတယ်။ကမ္ဘာဖလားဘောလုံးပွဲကျင်းပခွင့်တွေကိုရိုးရိုးသားသားရှင်ပြိုင်ခဲ့တာဖြစ်တယ်လို့ဒီကနေ့တောက်ချာနေမှာကာတာနိုင်ငံဘက်ကခုခံပြောဆိုထားပါတယ်။ဘောလုံးပွဲချုပ်အတွက်နောက်ထပ်သတင်းစိုးတွေရှိနေတယ်လို့ပြောဆိုပြီးနောက်ထပ်လအနေငယ်အထိအခက်အခဲတွေရှိနေအောင်မှလည်းဖြစ်တယ်လို့မနေ့ကြတာပတင်းနေတော့ကဘောလုံးဖွဲ့ချုပ်ရဲ့လက်ရှိဥက္ကဋ္ဌမစ္စတာဘလက်တာကပြောဆိုခဲ့ပါတယ်ဘောလုံးအကစားရဲ့ဂုဏ်သိက္ခာနဲ့ဘောလုံးအဖွဲ့ချုပ်ကိုမြောင်းနဲ့ဆွဲချနေတာတွေကိုနောက်ထပ်ခွင့်ပြုမှာမဟုတ်ပါဘူးရက်တန်းကရက်ရပါမယ်လို့လည်းလက်ရှိဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကပြောဆိုခဲ့ပါတယ်အရေးပါတဲ့ဥရောပဘောလုံးအဖွဲ့ချုပ်နှစ်ခုတို့ကလည်းဒီကနေ့တောက်ကြနေ FIFA ဥက္ကဋ္ဌရွေးကောက်ပွဲမတိုင်ခင်မစ္စတာဘလက်တာနှုတ်ထွက်ပေးဖို့တောင်းဆိုခဲ့တာကိုတော့သူကပယ်ချခဲ့ပါတယ်ရှင်
အိန္ဒိယနိုင်ငံမှာအပူဓာန်ကြောင့်တည်ဆုံးသူဘဝလူပေါင်း1800ကျော်သွားပြီဖြစ်တဲ့အကြောင်းအစိုးရတာဝန်ရှိသူတွေဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပြင်းထန်လာတဲ့အပူဓာန်ကြောင့်တည်ဆုံးကြသူအများစုကတော့နိုင်ငံတောင်ပိုင်းက Andhra Pradesh နဲ့ Telangana ပြည်နယ်တွေမှာဖြစ်ကြပါတယ်။အပူရှက်တဲ့ဒဏ်ကိုစင်ရဲသားတွေနဲ့အိုးမဲ့အိမ်မဲ့တွေပုတ်ခံကြရပြီးဒီလူတွေဟာဆေးရုံတွေမှာတည်ကြတာမျိုးမဟုတ်တဲ့အတွက်လက်တွေမှာတည်ဆုံးသူအရေးတွေဟာဒီထက်တောင်ပိုများနိုင်တယ်လို့လည်းတာဝန်ရှိသူတွေပြောဆိုနေကြတာပါ။အိန္ဒိယအနာဂတ်ကတော့လူတွေအရေးထဲမှာနေကြဖို့ကောင်းမှတစ်ခုခုစောင့်ထားကြဖို့ရင်းမြများတောက်ကြကိုလည်းနှိုးဆော်ထားပါတယ်။အိန္ဒိယနိုင်ငံမှာအပူချိန်ဟာ43ဒီဂရီဆယ်စီယပ်ကျော်တိုးဝါးမှာရှိနေခဲ့တာသတင်းတစ်ပတ်လောက်ရှိနေပါပြီ။နေရာတော်တော်များများမှာအပူချိန်ဟာဆန်းချိန်ချိုးလောက်အောင်မြင့်တက်ခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံအနှံ့ရေပြက်လက်မှုနဲ့တီးနှံတွေအပူလောင်နဲ့တန်ခံနေရတယ်လို့လည်းလူတွေကပြောနေကြပါတယ်။ညူဒီလီမြို့တော်မှာတော့လေးစက်တွေဖွင့်ပွင့်ရတဲ့အတွက်လက်စင်မီသုံးဆွဲမှုတွေပုံများလာရာကမြေပြက်လက်မှုတွေကျုံနေရပြီးလူပေါင်းထောင်နဲ့ချီလက်စင်မီမရပဲဖြစ်နေပါတယ်။မကြင်ရက်တွေအတွင်းမှာတော့အပူဒဏ်အပြင်းထန်ဆုံးခံနေရတဲ့နိုင်ငံတောင်ပိုင်းမှာမုတ်တုံရာသီမှုဝင်ရောက်လာမယ်လို့ခန့်မှန်းထားပြီးနောက်ပိုင်းမှာတနင်္ဂနွေလုံးဆက်လက်မိုးရွာသွန်းလိမ့်မယ်လို့လည်းညွှန်လင်းထားကြပါတယ်
ဂျပန်နိုင်ငံမှာရှင်တဲခင်မီးတောင်ပောက်ခွဲခဲ့ပြီးနောက်မှာတော့နိုင်ငံတောင်ပိုင်းကူချီနိုကရာဘူကျွန်းကဒေသခံတွေကိုနေရာရင်းစွန့်ခွာချဖို့ဂျပန်အာဏာပိုင်တို့ကပြောဆိုထားပါတယ်။ဒီကနေ့တောက်ချာနေဂျပန်စံတော်ချိန်မနေ့10နာရီလောက်ကပောက်ခွဲခဲ့တဲ့မီးတောင်ကြောင့်ထိခိုက်ဒဏ်ရာရသူတွေတော့မရှိဘူးလို့ဂျပန်မိုးလေဝသဌာနကပြောပါတယ်။မီးတောင်ပောက်ခွဲမှုကြောင့်မင်းညင်းညင်းမီးခိုးလုံးကြီးတွေအမြင့်မီတာ9000လောက်အထိမှုတ်ထုတ်ပြီးချော်ရီတွေနဲ့ကြောက်တုံးတွေဟာလည်းမီးတောင်ဘေးကသမုတ်တရားတွေကိုစီးကျခဲ့ပါတယ်။မီးတောင်အနီးကကျွန်းပေါ်မှာတော့လူ140လောက်နေထိုင်ပြီးကျွန်းကနေခွာဖို့ကလည်းရေလမ်းကြောင်းတစ်ခုတည်းပဲရှိတာဖြစ်ပါတယ်။ရှင်တဲခါမီးတောင်ဟာ2014ခုနှစ်နွေရာသီတုန်းကနောက်ဆုံးတစ်ချိန်ပောက်ကွဲခဲ့ချိန်တုန်းကတော့3ပေးအဆင့်5ခုမှာကနဦးတုန်းက3ပေးအဆင့်3အဖြစ်သတ်မှတ်3ပေးခဲ့ရတာကနေမီးတောင်ပောက်ကွဲပြီးချိန်မှာတော့3ပေးအဆင့်5အထိတိုးမြင့်ခဲ့ရတာလည်းဖြစ်ပါတယ်ရှင်။
ဒီဝေးကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးမြန်မာဘာသာစစ်စစ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တော်တရုတ်ပြည်နယ်ပြင်တွင်ပိုင်ဆိုင်မှုတွေအငင်းပွားမှုတွေကြောင့်တင်းမာမှုတွေကြီးထွားနေချိန်မှာပဲနိုင်ငံပေါင်း26နိုင်ငံကကာဝေးဝန်ကြီးရဲ့ဆွေးနွေးပွဲဒီကနေ့စင်ကာပူနိုင်ငံမှာကျင်းပနေပါတယ်။တရုတ်နိုင်ငံကထုတ်ပြန်ခဲ့တဲ့ကာဝေးဆိုင်ရာမူဝါဒစာတမ်းအပေါ်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကခက်ပြက်ပြက်တုံ့ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက်နှစ်နိုင်ငံကြားတင်းမာမှုတွေပေါ်ပေါက်ခဲ့တာရပိုင်းချာမှာပဲရှန်ဂရီလာဒိုင်အလော့ဂ်လို့ခေါ်တဲ့လွန်ကျွေးဆိုင်ရာအစည်းအဝေးဆွေးနွေးပွဲကျင်းပနေတာပါ။အင်္ဂါနေ့မှာတရုတ်နိုင်ငံကထုတ်ပြန်လိုက်တဲ့ကာဝေးဆိုင်ရာမူဝါဒစာတမ်းဟာနိုင်ငံပိုင်ဆိုင်မှုတွေအငင်းပွားနေတဲ့အာရှနိုင်ငံတွေနဲ့အမေရိကန်ကိုသတိပေးဖို့ရည်ရွယ်ပုံရတယ်လို့လည်းစစ်စစ်သူတွေကယူဆထားကြပါတယ်။မူဝါဒစာတမ်းထွက်လာပြီးနောက်တစ်နေ့မှာပဲအမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာကတော့တရုတ်နိုင်ငံကပိုင်ဆိုင်ချောင်းပြတ်တာကိုကြိုးပမ်းနေတာတွေကိုရပ်တန့်ဖို့နဲ့အာရှပစိဖိတ်ဒေသရဲ့လူဝတ်ချက်ရအမေရိကန်ရဲ့စင်ရာကိုဖြည့်သွင်းသွားမှာဖြစ်တဲ့အကြောင်းလည်းသတိပေးပြောဆိုခဲ့တာပါ။
အီရန်နိုင်ငံဘက်ဂရိုင်းမြို့တော်ကလုံခြုံရေးခိုင်ခိုင်မာမာချထားတဲ့ချိန်ငါးဝင်ဟိုတယ်နှစ်ခုတို့မှာကားပေါင်းနှလုံးပောက်ကွဲခဲ့တာကြောင့်အနည်းဆုံးလူ10ဦးသေဆုံး30လောက်ဒဏ်ရာရခဲ့တယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတို့ကပြောပါတယ်။မနေ့ကြာသပတေးနေ့နောက်ပိုင်းမှာဘေဗလွန်ဟိုတယ်ရဲ့ကားရန်နာရနေရာမှာပထမပောက်ကွဲမှုဖြစ်ပြီးလူ6ဦးသေဆုံး14ဦးတို့ဒဏ်ရာရခဲ့တာဖြစ်ပါတယ်။ဒီပောက်ကွဲမှုဖြစ်ပြီးမိနစ်အတော်ကြာမှာအရင်မရင်ဒရင်ဟိုတယ်နဲ့ဘေးချင်းကရှာရင်တန်ဟိုတယ်ဟောင်းအပြင်ဘက်မှာနောက်ထပ်ကားပုံတစ်လုံးပောက်ကွဲခဲ့တာမှာတော့လူ၄ဦးသေဆုံးပြီး73ဦးတို့ဒဏ်ရာရခဲ့တာဖြစ်ပါတယ်။ဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူးရှင်။
တရင်တစ်ပတ်ချပြီးဒုတိယအကြိမ်တိုက်ခိုက်မှုတစ်ခုဖြစ်ဆော်ဒီအာရေဗျနိုင်ငံအရှိဘက်ကရှီယာမွတ်စလင်ဗလီတစ်ခုမှာဒီကနေ့ဘုံးပေါက်ကွဲမှုကြောင့်လူလျောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းအာနာဝနီကပြောပါရယ်ဓမ္မမျိုးကဗလီမှာတောက်ချန်နေဝတ်ပြုဆူတောင်းမွဲတွင်ဘုံးပေါက်ကွဲမှုဖြစ်ပွားခဲ့တာပါအင်တာနက်လူမှုကွန်ရက်တွေပေါ်ကတပ်ပုံတွေဗီဒီယိုတွေထဲမှာတော့ဗလီနီးတဝိုက်မှာမိဂုံးမဲတွေထွက်လာနေတဲ့ပုံတွေအနည်းနာမှာလူတွေအော်ဟစ်နေကြတဲ့ပုံတွေကိုတွေ့မြင်ကြရပါတယ်အထူးကံဘုံးခွဲတက်ခဲ့တာလားကားဘုံးခွဲလာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးသလိုဘယ်သူကမှလည်းသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိသေးပါဘူးပြီးခဲ့တဲ့တောက်ချနေတုန်းကဆော်ဒီအာရေဗျနိုင်ငံကအရှိဘက်ကန်ယူလန်ဒေတာကာတစ်မှာရှိတဲ့ရှီယာမွတ်စလင်ဗလီတခုမှာအထူးကံဘုံးခွဲတက်ခဲ့မှုကြောင့်ဝတ်ပြုနေသူလူ21ယောက်သေဆုံးပြီးနောက်ထပ်လူပေါင်းဒါဇင်နဲ့ချီပြီးတော့လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်ပြီးခဲ့တဲ့သတင်းဘက်ကတက်ခဲ့မှုမှာတော့ဆွန်နီမွတ်စလင်နဲ့ချီဆိုးတဲ့ဆော်ဒီနိုင်ငံမှာခြေချနိုင်မှုကြိုးပမ်းနေတဲ့ IS သူကြွအဖွဲ့ကသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပြောဆိုခဲ့တာပါ
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းပြည်နယ်အာရီဇိုနာကအစ္စလမ်ဘာသာဝင်တွေစုစည်းထားတဲ့အစ္စလမ်ကွန်မြူနတီစင်တာတစ်ခုရဲ့အပြင်ဘက်မှာတမန်တော်မူဟာမက်ရဲ့ပုံတော်ကိုဆွဲချမဲ့ပုံဆွဲပြိုင်ပွဲတစ်ခုကိုဒီကနေ့တောက်ချာနေမှာကျင်းပဖို့လက်နက်ကင်ထားနိုင်ခြင်းရှိတဲ့ဆိုင်ကယ်သမားအဖွဲ့တစ်ခုကစီစဉ်နေပါတယ်။ဒီလအစောပိုင်းတုန်းကတက်ဆက်ပြည်နယ်ထဲမှာအလားတူကျင်းပခဲ့တဲ့ပြိုင်ပွဲတစ်ခုမှာကာတွန်းဆရာတွေအစ္စလမ်တို့ရဲ့တမန်တော်မူဟာမက်ရဲ့ရုပ်ပုံတော်ကိုရေးဆွဲနေကြချိန်မှာတနတ်သမားနှစ်ဦးတို့ဝင်ရောက်ပစ်ခတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အခုပွဲကိုစီစဉ်ရတာဖြစ်တယ်လို့စီစဉ်သူတို့ကပြောပါတယ်ဒီကနေ့ပုံဆွဲပြိုင်ပွဲကငင်းငင်းချမ်းချမ်းရှိပါမယ်လို့အရင်စစ်သားဟောင်းဖြစ်သူအခုပုံဆွဲပြိုင်ပွဲကိုစီစဉ်သူဂျွန်ရီဇီယာမင်းကပြောပါတယ်ဒါပေမဲ့တိုက်ခိုက်မှုဖြစ်လာခဲ့ရင်ပြန်လဲတိုက်ခိုက်ဖို့လက်နက်တွေယူဆောင်လာကြဖို့ကိုလည်းသူကတိုက်တွန်းထားပါတယ်ထောင်ထဲချီတဲ့ဆိုင်ကယ်သမားတွေကိုလည်းဒီပွဲကိုတက်ရောက်ကြဖို့ဖိတ်ကြားထားပါတယ်ရှင
်တောက်ကြနေညာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ငီထိုက်တို့ကကြေညာသွားတာပါ VO ကနေတောက်ကြနေညာနေခင်သတင်းတွေကိုဆက်တိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်ထဲမှာလေနဲ့မျောနေတဲ့လေစီးပြေးဒုက္ခသည်တွေကိုအ мян ဆုံးအရေးပေါ်ကယ်ဆယ်မှုတွေလုပ်ကြဖို့အတွက်အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပြီးဒီအတွက်လည်းကူညီဆောင်ရွက်သွားမယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဒီကနေ့လှုပ်တဲ့တရားမဝင်ရွှေ့ပြောင်းအခြေချနေသူများအရေးပေါ်အစည်းအဝေးမှာပြောကြားလိုက်တာပါ။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။လေစီးပြေးဒုက္ခသည်ပြဿနာနဲ့ပတ်သက်လို့ထိုင်းနိုင်ငံကတာဝန်ယူကျင်းပတဲ့ဘန်ကောက်မြို့အရေးပေါ်အစည်းအဝေးပွဲကိုနိုင်ငံပေါင်း18နိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေဒီကနေ့တက်ရောက်ခဲ့ကြတာပါ။ဒီဆွေးနွေးပွဲအတွင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကကယ်တင်ခဲ့တဲ့ထောင်ချီတဲ့လေစီးပြေးဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အရေးပေါ်အကူအညီတွေဘယ်လိုပေးသွားကြမလဲဆိုတာနဲ့ပင်လယ်ပြင်ထဲမျောနေတယ်လို့ယုံကြည်ရတဲ့ထောင်ချီတဲ့လေစီးပြေးဒုက္ခသည်တွေကိုဘယ်လိုကယ်တင်သွားကြမလဲဆိုတဲ့ကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးအန်ရစ်ချက်ကအရေးပေါ်အသက်ကယ်ဆယ်ရေးကိုလှုပ်ဆောင်သွားရလိမ့်မယ်လို့ဘန်ကောက်ဆွေးနွေးပွဲအတွင်းပြောသွားပါတယ
်။ We have to save lives urgently.We have to develop better ways of
တို့ရဲ့အသက်တွေကိုအရေးပေါ်ကယ်တင်ရပါလိမ့်မယ်။လူတွေအခုလိုပင်လယ်ပြင်ထဲလှေနဲ့ဖြတ်ပြီးတော့ဘာကြောင့်ထွက်ပြေးနေကြရသလဲဆိုတဲ့ကိစ္စကိုဘလို့ဖြေရှင်းမလဲဆိုတဲ့နီလန်ကောင်းတွေကိုရှာဖွေသွားဖို့လိုသလိုဒီလောက်အန္တရာယ်များတဲ့ခရီးတွေတို့နိုင်ငံကနေအခုလိုထွက်ပြေးနေတဲ့ပြဿနာစစ်မြစ်ကိုလည်းရှာချဖို့လိုပါတယ်
။ဒါနာဆတ်ပတ်တီမာပရာဂွန်ကလည်းလူသားရပ်တည်မှုဆိုင်ရာလူမှုအကျပ်တဲတွေပို့ပြီးဆူဆူဝါးဝါဖြစ်မလာစေဖို့နီလန်းရှာတဲ့နယ်လို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ
် First to address the immediate humanitarian situation of stranded migrants
ပထမတစ်ချက်ကကယ်တင်ရမိတဲ့နိုင်ငံရွှေ့ပြောင်းလူသူတွေကိုအရေးပေါ်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ရယ်ဒုတိယတစ်ချက်ကရေရှည်ဖြစ်နေတဲ့ဒီပြဿနာမျိုးနောက်မှဆက်မဖြစ်ရအောင်လူမောင်ခုံမှုနဲ့လူကုန်ကူးမှုကိစ္စတွေကိုဘလို့တားဆီးတိုက်ဖျက်မလဲဆိုတာနဲ့တတိယတစ်ချက်ကတော့ဒီပြဿနာဖြစ်လာတဲ့မူလအကြောင်းရင်းကိုရှာဖွေသွားဖို့လိုပါတယ်
။ပင်လယ်ပြင်ထဲကိုအခုလိုထွက်ပြေးနေကြတဲ့လေစီးပြေးဒုက္ခသည်တွေထဲမှာမြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာတွေအများအပြားပါဝင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်တယ်လို့နိုင်ငံတကာကပြောနေကြတာပါ။ရိုဟင်ဂျာအစိုးသူတွေဟာမြန်မာနိုင်ငံမှာဖိနှိပ်ခွဲခြားဆက်ဆံခံရတာကြောင့်ထွက်ပြေးနေကြတာဖြစ်တယ်လို့နိုင်ငံတကာကပြစ်တင်ဝေဖန်နေကြပါတယ်။ဘန်ကောက်မြို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့မြန်မာအထူးကိုယ်စားလှယ်နိုင်ငံသားဝင်ကြီးဌာနညွှန်ချုပ်ဦးတင်လင်းကအခုလိုတုံ့ပြန်လိုက်ပါတယ
်။ Issue of illegal migration of both people. You cannot single out my country. I said
လေစီးပြေးဒုက္ခသည်တွေရဲ့တရားမဝင်ရွှေ့ပြောင်းတဲ့ပြဿနာနဲ့ပတ်သက်ပြီးကျွန်တော်တို့တနိုင်ငံတည်းကိုပဲအပြစ်ပုံချလို့မရပါဘူး။အစောပိုင်းမှာပြောခဲ့သလိုပဲအချို့ကိစ္စတွေကကျွန်တော်တို့ရဲ့ပြည်တွင်းရေးကိစ္စရပ်တွေဖြစ်ပါတယ်။
ရိုဟင်ညာဆိုတဲ့စကားကိုသုံးမယ်ဆိုရင်ဒီစည်းဝေးဝဲကိုတက်ရောက်မှာမဟုတ်ဘူးလို့မြန်မာဘက်ကဒီမတိုင်ခင်ကတည်းကသတိပေးပြောခဲ့ပါတယ်။ဒီကနေ့စည်းဝေးပွဲမှာတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုအထူးရှောင်ရှားကြတာတွေ့ရပါတယ်။မြန်မာဘက်ကတော့နိုင်ငံသားကြီးဝန်ကြီးဌာနရဲ့ခိတ္တညွှန်ကြားရေးမှူးချုပ်ကိုပဲဥဆောင်ဆီလွတ်ခဲ့တာတွေ့ရပါတယ်။ဒါကြောင့်အဆုံးဖြတ်ပေးနိုင်မဲ့နိုင်ငံခေါင်းဆောင်တွေပါဝင်မဲ့လီစီပြေဒုက္ခသည်ပြဿနာဖြေရှင်းရေးထိပ်သီးဆွေးနွေးပွဲတရက်ကိုလာမယ့်သတင်းပတ်တွေအတွင်းကျင်းပနိုင်ဖို့မလေးရှားနိုင်ငံကကြိုးပမ်းနေပါတယ်မြန်မာနိုင်ငံမှာရိုဟင်ညာမရှိဘူးလို့မြန်မာအစိုးရကတောက်လျှောက်ပြောဆိုလာခဲ့ပြီးနိုင်ငံတကာကပြောနေတဲ့ရိုဟင်ညာအစုတွေဟာဘင်္ဂလားဒေ့ရှ်လူမျိုးတွေသာဖြစ်တယ်လို့တုံ့ပြန်ထားခဲ့ပါတယ်နေစားလူညုံရေးအပါအဝင်လူကုန်ကူးမှုမူရစ်ဆေးဝါးနဲ့လက်နက်မှောင်ကုန်မှုပြဿနာတွေဖြေရှင်းရေးအတွက်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာဆက်ဆံရေးယုံနေဖွင့်လှစ်ပြီးနိုင်ငံပူးပေါင်းဆောင်ရွက်မှုတွေစားလုပ်နေတဲ့အကြောင်းဒီကနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးဌာနအတွင်းဝန်ကပြောသွားပါတယ်ဒီအတော်အတွင်းပင်လယ်ပြင်ထဲမျောနေတဲ့လေစီပြေဒုက္ခသည်တွေကယ်တင်ဖို့ရှာဖွေရေးလုပ်ငန်းတွေဆောင်ရွက်နိုင်အောင်အမေရိကန်လေယာဉ်တွေထိုင်းနိုင်ငံပိုင်နယ်ထဲပြန်တန်းခွင့်ကိုထိုင်းနိုင်ငံကဒီကနေ့ခွင့်ပြုလိုက်ပါပြီဒီလာထဲမှာလေစီပြေဒုက္ခသည်3,500လောက်ကိုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကအဓိကကယ်တင်ခဲ့ပြီးထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမ်းခြေတစ်ဝိုက်မှာလည်းရှားပွေတွေ့ရှိခဲ့ပါတယ်ခင်ဗျာ
။ကိုငန်ဝင်းအောင်တင်ဆက်သွားတာပါ။အခုလောထိုင်းနိုင်ငံမှာလေစီးပြေဒုက္ခသည်တွေကိုပင်လယ်ကျွန်းကနေကယ်ဆယ်ဖို့အတွက်ဆွေးနွေးချိန်မှာပဲမြန်မာရေပိုင်နဲ့အတွင်းလေစီးပြေဒုက္ခသည်900ကျော်လောက်ကိုမြန်မာရေတပ်ကဖမ်းဆီးရမိတယ်လို့မြန်မာအစိုးရပြန်ကြားရေးဌာနကထုတ်ပြန်ခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာတမတော်ရေတပ်စစ်ရေးရင်တစည်းကနေအေရီတိုင်းဖြာပုံမြို့နယ်မြန်မာရေပိုင်နဲ့အတွင်းမှာမတင်ကားဖွဲ့ရပင်လယ်ငါးဖမ်းလေတစည်းကိုတာယူစစ်ဆေးရာကနေအဲ့ဒီအပေါ်ဘင်္ဂါလီလူမျိုးကြား608ဦးမှ84ဦးကလေး45ဦးစုစုပေါင်း929ဦးကိုဖမ်းဆီးရမိရလို့ဆိုပါတယ်သူတို့ကိုတော့ဟိုင်းကြီးကျွန်းဘက်ကိုခေါ်ဆောင်သွားပြီးဘလို့ဆက်ပြီးအရေးယူမယ်ဆိုတာကိုတော့အသေးစိတ်မဖော်ပြထားပါဘူးရှင်အခုတစ်ခေါက်တော့ဖက်ဒရယ်စနစ်ကိုအခြေခံထားတဲ့နိုင်ငံတော်တိဆောက်ရာမှာတိုင်းရင်းသားဒေသတွေဖွံ့ဖြိုးမှုအတွက်တကောင်စီရင်ဟာအရေးပါတယ်လို့တမတော်ဦးသိန်းဆိုင်ကပြောဆိုလိုက်ပါတယ်ဒီကနေ့နေပြီးတော့မှကျင်းပတဲ့လူဦးရေနဲ့တကောင်စီရင်ပင်မအစီရင်ခံစာထုတ်ပြန်ခြင်းအခမ်းအနားမှာပြောဆိုလိုက်တာပါမြန်မာနိုင်ငံဆိုင်ရာကုလအကြံပေးပုဂ္ဂိုလ်ကလည်းနှစ်ပေါင်း30ကျော်မှပထမဦးဆုံးအကြိမ်ပြန်လည်ကောက်ခံတဲ့ပြည်လုံးကျွတ်တကောင်စီရင်ထုတ်ပြန်ခြင်းအပေါ်ချီးကျူးလိုက်ပါတယ်အပြည့်အစုံကိုတော့ VOA သတင်း6မှတင်ကြီးလင်းကပြောပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဆယ်စုနှစ်30ကျော်အကြာမှပြန်လည်ကောက်ခံနိုင်ခဲ့တဲ့ပြည်လုံးကျွတ်တကောင်စီရင်ဟာတိုင်းရင်းသားလူမျိုးစုတွေတိုးတက်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးတို့အတွက်အရေးကြီးတယ်လို့သမရဦးသိန်းစိန်ကအခုလိုပြောဆိုလိုက်ပါတယ်
။တိုင်းရင်းသားမျိုးစုတွေရဲ့လူရည်ရည်ကြီးမှုဆိုင်ရာဖွဲ့ထုတ်တွေ့ရတဲ့အားဆောင်ရွက်လာမှာ။လူမျိုးစင်းကအဓိကအထောက်အကူပေးနေဖြစ်တယ်။ဘာကြောင့်လဲ။ဟောလာမယ်။တိုင်းရင်းစုစုပေါင်းတဲ့အချိန်အဖွဲ့အစည်းတွေရှိတဲ့ပြည်သူ့ကိုပြီးဆောက်လာမှာ။အလုံးစုံကျူပြလာမယ်တိုင်းကလူတွေကတော့ဆက်ဆံမှုရှိဖြစ်ဆောင်တဲ့နိုင်ငံရေးတော်ထူချက်တွေကိုအခြေခံပြီးရုပ်ရှင်ဖြစ်ဆိုခြင်းအဆရှိတဲ့လူမျိုးစင်ကိုလုံးဆောင်ပါမယ်လူရဲ့စင်ကြောင်းကိုအခြေခံပြီးနိုင်ရမှာဖြစ်ပါတယ်
တကောင်စီရင်ကောက်ယူရမှာမြန်မာအစိုးရနဲ့ပူးတွဲဆောင်ရွက်ခဲ့တဲ့ကုလသမဂ္ဂလူဦးရေရန်မုံဝင်အဖွဲ့ကလည်းလူဦးရေစည်းရင်ဟာလူမှုရေးစီးပွားရေးစတဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတွေအတွက်အရေးပါတယ်လို့လည်းဆိုပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နမ်ဘီယာကတော့တကောင်စီရင်ကောက်ယူနိုင်မှုကိုချီးကျူးပြောဆိုပြီးလိုအပ်ချက်တွေတော့ရှိနေသေးတယ်လို့သုံးသပ်ပါတယ
် The fact that there have been some difficulties with regard to the non-completion of the census particulars relating to Northern Rakhine is a problem is one of
ခုလက်ရှိထွက်လာတဲ့တကောင်စီရင်မှာရခိုင်ပြည်နယ်မြောက်ပိုင်းကလူဦးရေစည်းရင်မပါဝင်နိုင်သေးတာကတော့အဓိကပြဿနာတစ်ခုဖြစ်နေပါတယ်တဲ့ဒါပေမဲ့စည်းရင်မကောက်ယူနိုင်ခဲ့သေးပေမဲ့ရခိုင်ပြည်နယ်တွင်းလူဦးရေကောက်ကွက်မြေပုံထက်သွင်းရေးဆွဲနိုင်ခဲ့တာကြောင့်အနာဂတ်မှာတော့ထပ်မံဖြည့်သွင်းနိုင်မယ်လို့ယုံကြည်ပါတယ်တဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကလူဦးရေစည်းရင်မပါလာတာဟာအခုထွက်လာတဲ့တကောင်စီရင်ရဲ့အားနည်းချက်တစ်ခုဖြစ်နေပေမဲ့တကောင်စီရင်ရဲ့68ရာခိုင်နှုန်းလောက်ကတော့နိုင်ငံတကာစံနှုန်းနဲ့ကိုက်ညီပြီးအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့ပြောသွားတာပါဒီနေ့ထုတ်ပြန်လိုက်တဲ့ပင်မအစီရင်ခန်းစာမှာတော့မြန်မာတိုင်းနိုင်ငံလုံးရဲ့လူဦးရေတိုးနှုန်းမြို့ပြနဲ့ကျေးလက်နေလူဦးရေကြားမဦးရေလူဦးရေအချိုးပီရမစ်က ကလေးမွေးဖွားနှုံးနဲ့တည်ဆုံးသူဦးရေစတဲ့အချက်အလက်တွေကိုအသေးစိတ်ဖော်ပြတာပါတယ်။လာမယ့်2016ခုနှစ်ထဲမှာထပ်မံထုတ်ပြန်မယ့်ဘာသာရေးကိုယ်ပွဲမှုဆိုင်ရာအချက်အလက်တွေနဲ့တိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်အလက်တွေကိုလည်းစောင့်ကြည့်ဖို့လိုအကြောင်းနိုင်ငံခြားရေးဒုဝန်ကြီးဦးတန့်ကျော်ကအခုလိုပြောပါတယ်
။ဒီနေ့ဝန်ကြီးဦးခင်ရှင်းသွားတဲ့မှာဟလာ ethnic city ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့လာမယ့်2016မှာအသေးစိတ်ထုတ်ပြန်မယ်ဆိုပြီးတော့သူထည့်သွင်းပြောသွားတာရှိပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီအသေးစိတ်အစည်းအဝေးကိုလာမယ့်နှစ် 2016ထုတ်တဲ့အထိနော်စီးရင်စရာတွေအားလုံးပြည့်စုံတဲ့အထိကိုနော်စောင့်ကြည့်ပြီးတော့မှထုတ်တာတော့ပိုကောင်းမယ်လို့ကျွန်တော်ထင်ပါတယ်။
တချိန်တည်းမှာပဲဒီမေလ31ရက်နေ့နောက်ဆုံးပြန်လည်အနှံ့ရမယ်နိုင်ငံခြားသားတွေကိုင်ဆောင်တဲ့ယာယီတပ်တွေခံလက်မှတ် white card တွေရဲ့နောက်ဆုံးအခြေအနေအကြောင်း VOA ရဲ့မေးမြန်းချက်ကိုတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးခင်ကြီးကအခုလိုဖြေကြားပါဗျ။အခု
ကျွန်တော်တို့မတ်လ31ရက်နေ့မှာ white card တက်ကိုယ်ရောက်ပါပါတယ်။အတက်ကလာတော့လာတာပါတယ်။မေ31မှာဟိုအနာမည်ရှိပြီပါ။ဆိုတော့အခုကျွန်တော်ဒီမှာ၄လိန်တစ်ကောင်းဒီလိုတော့မအားဘူးအနည်းအားကျွန်တော်တက်တာလည်းဖြစ်ပါတယ်ချွတ်တယ်လည်းကြားနေပါတယ်ဒါနဲ့ချွတ်လည်းဟိုတည်သွားလို့ရှိတယ်ပေါ့တော့ချွတ်လည်းတက်လို့ရှိတယ်ပေါ့ဒါပြီးဒေပေါ်လိုက်လည်းရှိပါတယ်အဲ့တော့ဒါကဒီလက်မှတ်ခိုင်ရလို့ရှိရင်ပို့တာကဆက်ပြီးတော့နိုင်ငံသားစစ်စစ်ခံရပါနိုင်ငံသားစစ်စစ်မခံရင်လည်းဒါတော့တော့နိုင်ငံသားစစ်စစ်ခံတဲ့အခါကျတော့80ခုနေတိုင်းဘယ်လိုဖြစ်နိုင်ငံသားဖြစ်တယ်ဘယ်လိုဖြစ်နိုင်ငံသားဖြစ်ဒီလိုဆက်ရပါတယ်
အစိုးရဟောင်းနေလက်ထက်အဆက်ဆက်မှာတော့နိုင်ငံခြားသားတွေအတွက်ယာယီတပ်တွေခံလက်မှတ်ပေါင်း9သိန်းခန့်ထုတ်ပေးခဲ့တာလည်းဖြစ်ပါတယ်။အရင်ကမြန်မာနိုင်ငံမှာလူဦးရေတန်း60ရှိတယ်လို့ခန့်မှန်းထားခဲ့ပေမဲ့နှစ်ပေါင်း30ကျော်အကြာမှပြန်လည်ကောက်ခံခဲ့တဲ့ပြည်လုံးကျွတ်ကောင်စီရင်အရလက်ရှိလူဦးရေ 51.8 တန်းရှိနေပြီးနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပုံမထိရောက်စေဖို့အတွက်လူမှုစီးပွားရေးအချက်အလက်အတိအကျကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
။မတင်ငီလင်းပြောသွားတာပါအခုတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရဲ့မြို့တော်လောက်ကင်မြို့မှာအခုဆိုအရင်ကနှီးပါပြန်လဲတည်ငြိမ်စပြုလာပြီးအစိုးရရုံဌာနတွေနဲ့ဈေးတွေပြန်လဲဖွင့်နေပြီဖြစ်ပါတယ်။ဒါပေမဲ့တိုက်ပွဲတွေကတော့လုံးဝရက်တက်မသွားသေးပဲကိုကန့်မြောက်ဘက်ပိုင်းမှာဒီရက်တက်ဒီရိုက်ပိုင်းအတွင်းတိုက်ပွဲတွေပြင်းထန်ဆဲပါ။ကိုကန့်ဒေတာရဲ့နောက်ဆုံးအခြေအနေကိုကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတိုက်ပွဲဖြစ်ပွားတာလေးလနီးပါးကြာမြင့်လာပြီးအစိုးရစစ်တပ်ကနယ်မြေဒေသအတော်များများကိုပြန်လည်ထိန်းချုပ်နိုင်ပြီဖြစ်တာကြောင့်အခုဆိုရင်လောက်ကင်မျိုးဟာပြန်လည်တည်ငြိမ်စပြုလာပြီဖြစ်ပါတယ်လောက်ကင်မျိုးရဲ့လက်ရှိအခြေအနေကိုအဲ့ဒီမျိုးကိုတွားရောက်အလုပ်လုပ်ကင်နေသူတဦးကအခုလိုပြောပါတယ
်လောက်ကင်ရှင်ကြီးကတော့ပုံမှန်ရှိလို့ရှင်နေပြီပုံမှန်လည်းအရင်ကြီးလို့တော့ဒါအစီအစဉ်ရတယ်အမိသားတော့မရောက်ဘူးဒါပေမဲ့ဒီစားဈေးလည်းဈေးနေဆိုတော့ဈေးတွေသူ့သူဖွင့်နေပြီစိုးစားနေဖွင့်နေပြီအဲလပိတ်ဆိုင်ကကျွန်တော်လည်းဥလပိတ်ဆိုင်မှာလပိတ်ဆိုင်ကြီးကတက်တက်နေရှိတယ်အဲ့ဒါလေးလည်းဖွင့်နေတာပေါ်လာနေကြတာငန်းကားကြီးလည်းကြီးနေကြတယ်သူကနေအားလုံးဒီဘက်ပြန်ဖွင့်နေပြီဟိုလာဝါသာရှိပြီအပေါ်လုံးသူ့လို့သူ့လုံးရဲ့တုံးလေးကောင်အရကတည်းကဒီနေကတောင်းမစီတာကလေးတွေအချာအကြောင်းစစ်ကလေးတွေမှဖြေလိုက်ရတဲ့ကလေးတွေကျန်နေတာရှိတယ်ဒီကလေးတွေကြီးကြတယ်ဟုတ်ကဲ့မတော်မိန်တော်ထုတ်တော့ညတော့ဟိုတင်ရှိဒီတဲ့ဒီကရလို့ပုံမှန်သွားလာတ
ယ်။လောက်ကင်မြို့မှာအခြေအနေတည်ငြိမ်လာပြီဖြစ်ပေမဲ့ကိုကန့်ဒေတာမြောက်ဘက်ပိုင်းမော်ထိုက်ဒေတာဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ကြားသိရကြောင်းဆက်ပြောပါတယ
်။မော်ထိုက်တို့ဘာလို့ပတ်တော့ပြောဆံကြတာပဲလို့ဟောပေါ့သူတို့အပြီးသေးဘူးပေါ့နည်းနည်းပါးပါးဟိုနာဒီနာကြံနေတယ်ပြောဆံကြတယ်။လောက်ကင်ဘက်ကတော့ဘာမှမကြားတော့ဘူး။
ကိုကန့်တပ်ဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကတော့နေချမ်းမှတ်တိုင်အမှတ် 118 အနီးမှာတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့ပြောပါတယ
်။မနေ့ရောကနေ့တနေ့ရောကနေ့တိုက်ပွဲဖြစ်ပါတယ်ဆိုတော့ပြန်ကပီဘီ111111 Okay အဲ့မှာဖြစ်တာပါအကြီးကတနေ့ရောကနေ့စပြီးတော့ဖြစ်တာကဒီနေ့အထိဖြစ်တယ်ပြောရဲ
ကိုကန့်ဒေတာတိုက်ပွဲတွေဟာ MNDAA ကဖေဖော်ဝါရီလ9ရက်နေ့ကတိုက်ခိုက်ခဲ့တဲ့နောက်စတင်ခဲ့တာဖြစ်ပါတယ်တိုက်ပွဲစတင်ပြီး3ရက်ကြာဖေဖော်ဝါရီလ12ရက်နေ့မှာပုံမှန် 144 ညမထွက်ရအမိန့်ထုတ်ပြန်ခဲ့ရသလိုဖေဖော်ဝါရီလ18ရက်နေ့မှာအရေးပေါ်အခြေအနေကြေညာပြီးစစ်အုပ်ချုပ်ရေးအမိန့်ကိုလည်းထုတ်ပြန်ခဲ့တာဖြစ်ပါတယ်စစ်အုပ်ချုပ်ရေးကာလရက်90ပြည့်ပြီးချိန်မှာကိုကန့်ဒေတာအခြေအနေဟာမတည်ငြိမ်သေးတာကြောင့်ဒီလ18ရက်နေ့မှာစစ်အုပ်ချုပ်ရေးတပ်တန်းကိုနောက်ထပ်ရက်90ထပ်မံတိုးမြှင့်ထားပါတယ် လေးလနီးပါးကြာမြင့်လာတဲ့ကိုကန့်ဒေတာတိုက်ပွဲကာလအတွင်းမှာတိုက်ပွဲပေါင်းအနည်းဆုံးအကြိမ်250ကျော်ဖြစ်ပွားခဲ့ပြီးအစိုးရစစ်တပ်ဘက်ကစစ်သည်120ကျော်ကြာဆုံးပြီး350ကျော်ဒဏ်ရာရရှိခဲ့ကြောင်းနဲ့ကိုကန့်တပ်ဖွဲ့ဘက်ကအလောင်း90ကျော်နဲ့လူ20ကျော်ကိုဖမ်းဆီးရမိကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်
ရရှိမြတ်မြလာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့အတွက်တနင်္ဂနွေလုံးကိုကုစားပြုတဲ့နိုင်ငံရေးပါတီတွေရှိသလိုပဲတိုင်းသားဒေသအသီးသီးမှာတိုင်းသားလူမျိုးတွေကိုကုစားပြုတဲ့တိုင်းသားပါတီတွေလည်းရှိနေပါတယ်ဒီတိုင်းသားပါတီတွေဟာသူတို့ရဲ့ဒေသအသီးသီးမှာနိုင်ငံရေးပါတီကြီးတွေနဲ့ရှင်ပြိုင်ရမယ့်အနေအထားရှိနေတာမလို့ဒီတိုင်းသားပါတီတွေရဲ့အလားအလာနဲ့ရှေ့နိုင်ငံရေးမှာသူတို့ရဲ့အခမ်းကဏ္ဍဘယ်လိုဖြစ်လာမလဲဆိုတာကိုဒီလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့အစီအစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြလူရဲတော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့မိမိတို့မင်းမြလူရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bummies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American အသံရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေပါရရှင်။ပါဝင်ဆွေးနွေးလိုရင်ဖုန်းနံပါတ် 1-239-382-5554 ဖြစ်စေ။ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ပါရရှင်။အခုတော့ကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ video Nation VOA Nation TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်ထဲမှာတော့အမျိုးသမီးကန္တသုဒ္ဓဆောင်လင်း American တခွင်နဲ့တကွာတိတ်ပန်တဲ့နှီးပညာကန္တတွေကိုလည်းနားဆင်ရမှာပါ။အခုညနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးမှာပါရှင်။
ချင်းပြချစားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ကြားကပဲကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌတရားရုံးအတွက်ဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။လက်ရှိဥက္ကဋ္ဌဆက်ဘလက်တာကတော့သူ့အနေနဲ့ဥက္ကဋ္ဌဖြစ်နေပြန်လဲရွေးကောက်ခံရမယ်ဆိုရင် FIFA မှာရင်ဆိုင်နေရတဲ့အားဒီလိုက်ဆောင်ပြဿနာကိုကျော်လွှားနိုင်အောင်ဆောင်ရမယ်လို့ကတိပြုပြောကြားခဲ့ပါတယ်။အရှင်းတော်ရှာဒီတာပြန်လဲမြန်မာလှေစီးထွက်ပြေးနေကြတဲ့ရွှေပြောင်းဝင်ရသူထောင်ပေါင်းများစွာကိုကယ်တင်နိုင်ရည်ရည်ဆောင်ဖို့လိုတဲ့အကြောင်းမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း18နိုင်ငံပါဝင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကညီလာခံမှာအမေရိကန်လက်ထောက်နိုင်ငံကြီးအဝန်ကြီးအန်ရစ်ချက်ကပြောဆိုလိုက်ပါတယ်။ပြဿနာနဲ့ပတ်သက်လို့ဝေဖန်တာတွေခံရတဲ့မြန်မာဆွေရကတော့ဒီပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံကိုကြီးပဲအပြစ်မတင်သင့်ဘူးဆိုပြီးညီလာခံအတွင်းမှာပြောဆိုခဲ့တာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဗိုကာတက်ကတော့မြန်မာနိုင်ငံကထွက်ပြေးလာသူတွေအတွက်အစိုးရကတာဝန်ယူဖို့လိုအပ်တယ်လို့ပြဿနာရဲ့ဇင်းမြစ်ကိုဖြစ်ရှင်းရမှာနိုင်ငံသားအဖြစ်အသိအမှတ်ပြုလက်ခံဖို့လိုအပ်တဲ့အကြောင်းလဲတိုက်တွန်းပြောဆိုခဲ့ပါတယ်။တဲ့ဒီဘက်ချာပြီးဒုတိယအကြိမ်တက်ခတ်မှုဖြစ်ဆော်ရီအာရေဗျာနိုင်ငံရှေ့ဘက်ကရှီယာမွတ်စလင်ဘလီတခုမှဒီကနေ့ဘုံပေါက်ကွဲမှုကြောင့်လူလေးယောက်ထက်မနည်းသေဆုံးသွားတဲ့ကြောင်းအာနာဘနီကပြောပါရတယ်။ဒမန်မျိုးကဘလီမှာတောက်ချန်နဲ့ဝိပုစုတောင်းပွဲအတွင်းမှာဘုံပေါက်ကွဲမှုဖြစ်ခဲ့တာပါ။အီရန်နိုင်ငံဘက်ကရမျိုးကလွန်ကျွေးခံရမှာချထားတဲ့ကျင်ကားဝင်ဟိုတယ်တခုမှကားဘုံနှလုံးပေါက်ကွဲမှုကြောင့်အနည်းဆုံးလူ30သေဆုံးပြီး30လောက်ဒဏ်ရာရတဲ့အကြောင်းဤရလုံရင်းတောင်းရှိသူတွေကပြောဆိုခဲ့ကြပါတယ်
။တရင်ချင်းချောက်ကိုကိုအောင်လွင်ဦးကကြီးညာသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမခွန်ညိုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn von Calio ဖြစ်ပါတယ်။ကျမနန်းလက်ဖိုင်ပါ။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပြစေရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.